မြန်မာနိုင်ငံမှာစစ်ကောင်စီနဲ့စစ်ကောင်စီစစ်ကြေးလက်နက်ကိုက်တိုက်ပွဲတွေကြားတိုက်ပွဲတွေပြင်းထန်နေတာမို့မြန်မာနိုင်ငံကိုအရေးမကြီးရင်မသွားကြဖို့အိန္ဒိယဆော့ကသူ့နိုင်ငံသားတွေကိုအင်္ဂါနေ့ကအကြံပြုသတိပေးစာထုတ်ပြလိုက်ပါတယ်မြန်မာနိုင်ငံတွင်ရောက်ရှိနေတဲ့အိန္ဒိယနိုင်ငံသားတွေကိုလည်းသတိကြီးကြီးထားပြီးတိုက်ပွဲတွေတရောက်မှုမရှိနိုင်တဲ့ဒေသတွေကိုရှောင်ကြဖို့တိုက်တွန်းလိုက်ပါတယ်ပြည်နယ်တစ်ခုနဲ့တစ်ခုကုန်းလန်းခီးကိုရှောင်ကြဖို့လည်းအိန္ဒိယဆော့ကပြောလိုက်ပါတယ်မြန်မာနိုင်ငံရောက်အိန္ဒိယနိုင်ငံသားတွေကိုရန်ကုန်မြို့ရှိအိန္ဒိယတန်ရုံမှာမှတ်ပုံတင်ထားကြဖို့လေအိန္ဒိယဆိုအကဆော်လိုက်ပါတယ်။2020ရွေးကောက်ပွဲမှာအပြတ်သတ်နိုင်ရသွားခဲ့တဲ့ဒေါက်ဆန်းစုကြည်ရဲ့ NLD အဆိုအကိုစစ်တပ်က2021 February လမှာဖြုတ်ချအာဏာသိမ်းလိုက်ကြတဲ့ကစစ်ကောင်စီဟာလူမှုစာနာပြပွဲတွေကိုလာမကပြည်သူတွေကလက်နက်ကင်တော်လန်တာနဲ့ပါမြန်မာနိုင်ငံအနှံ့မှာရင်ဆိုင်နေရတာပါ။တိုက်ပွဲတွေပုံပြီးပြင်းထန်လာတဲ့အရင်လကတည်းကဆိုလို့ရှိရင် OA စွန့်ခွာစစ်ရှောင်ရသူပေါင်း 9,000 ကျော်ရှိနေပြီလို့ကုလသမဂ္ဂကပြောပါတယ် UK ကလည်းသူ့နိုင်ငံသားတွေအတွက်အလားတူခီးသွွားအကြံပြုသတိပေးစာထုတ်ပြန်ထားပါတယ်